ရိုက်တာသတင်းဌာနကမြန်မာသတင်းတောက်နှစ်ဦးကိုအစိုးရလျှို့ဝှက်အုပ်ပြီးပုံမှန်နဲ့ဖမ်းဆီးထိန်းသိမ်းထားတာပေါ်စန့်ကျင်ကန့်ကွက်တဲ့အနေနဲ့အမဲရောင်တီရှပ်ဝစ်စင်တဲ့ Black Campaign အမဲရောင်လှရှားမှုကိုစတင်သွားမယ်လို့ PCMJ မြန်မာသတင်းသမားများကာကွယ်ရေးကော်မတီကဒီဇင်ဘာ15ရက်နေ့ကပြောဆိုလိုက်ပါတယ်အရင်ကလည်းဖန်စီကန်သတင်းတောက်တွေအရေးတက်တက်ကြွကြွဆောင်ရင်းလေးရှိတဲ့ PCMJ ကအစိုးရအနေနဲ့အခုလိုဖန်စီထိမ့်သိမ့်နာဟာသတင်းလွတ်လပ်ခွင့်ပေါ်ပြနေတာဖြစ်ပြီးဒါဟာသတင်းမီဒီယာလောကအပေါ်ချင်းချမှုဖြစ်တယ်ဆိုပြီးတော့လည်းဝေဖန်ပါတယ်ရိုက်တာသတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုရဲရာရှိနှစ်ဦးကရန်ကုန်မြို့အပြင်ဘက်စားတောက်ဆိုင်တစ်ခုမှာတွေ့ဆုံမှုအချင်းဆိုပြီးတဲ့နောက်ဒီဇင်ဘာ12ရက်နေ့ကဖန်စီခံလိုက်ရတာပါရခိုင်ပြည်နယ်မြောက်ပိုင်းအခြေအနေနဲ့ပတ်သက်လို့သတင်းချက်လက်တွေလုံခြုံရေးတပ်ဖွဲ့နဲ့သက်ဆိုင်တဲ့လျှို့ဝှက်စားရွက်စားတမ်းထောက်ထားတွေကိုပြပသတင်းဌာနတွေကိုပြပဖို့ရည်ရွယ်ချက်နဲ့တရားမဝင်သတင်းရယူခဲ့တယ်ဆိုပြီးဖန်ဆီးခဲ့တာပါသတင်းသမားများကာကွယ်ရေးကော်မတီကဒီအမဲရောင်လှရှားမှုကိုဒီဇင်ဘာ16ရက်နေ့မှာစတင်လိုက်ပြီးသတင်းသမားတွေအနေနဲ့လုပ်ငန်းခွင်အတွင်းနောက်ဒီလုပ်ငန်းတာဝန်နဲ့သွာလာနေစဉ်အတွင်းမှာသတင်းလွတ်လပ်ခွင့်အမှောင်ကျနေတဲ့အကြောင်းဖော်ပြတဲ့အနေနဲ့အမဲရောင်ဝစ်ဆင်ဖို့တိုက်တွန်းထားပါတယ်ဒါပြင်သတင်းလွတ်လပ်ခွင့်နဲ့သက်ဆိုင်တဲ့တောင်းဆိုလှရှားမှုတွေမှာအမဲရောင်တင်ကြတာကိုအသုံးပြုမှာဖြစ်တယ်လို့မကြခင်ကာလအတွင်းသတင်းလွတ်လပ်ခွင့်ဆိုင်ရာတောင်းဆိုလှရှားတဲ့ V9 poster တွေပြုလုပ်သွားမယ်ဆိုပြီးတော့လဲကော်မတီကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ